ဒေါင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေချွန်းချက်မရှိအမြန်ဆုံးလွှတ်ပေးဖို့ကုလသမဂ္ဂအပါအဝင်ကမ္ဘာနိုင်ငံတွေကပြင်းပြင်းထန်ထန်တောင်းဆိုနေတဲ့ကြားကပဲဆေးစွားကဒေါင်ဆန်းစုကြည်ကိုရုံးတင်တရားစွဲဆိုခဲ့တဲ့အပြင်နိုင်ငံတဝန်းက NLD ပါတီဝင်တွေကိုပါဖမ်းဆီးနှိပ်ကုပ်မှုတွေတိုးလုပ်လာတဲ့အတွက်ဆေးစွားဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတကပတ်ကိုပိတ်ပစ်ဖို့ဆုံးဖြတ်လိုက်တာပဲလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ထော့မက်စ်ကင်တာနာကဒီကနေ့ပဲမှတ်ချက်ပြုပြောဆိုလိုက်ပါတယ
် The government of Myanmar they are taking decisions that they are closing doors regarding international cooperation and regarding the Rwandan
ဒီလိုရဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတကပတ်ကိုရော2010ခုနှစ်ရွေးကောက်ပွဲအတွက်ယုံကြည်မှုတည်ဆောက်ရေးတကပတ်တွေကိုပါစစ်အစိုးရကပိတ်ပစ်ဖို့ဆုံးဖြတ်လိုက်တာပါပဲစစ်အစိုးရရဲ့တရားစီရင်ရေးစနစ်ဟာလွတ်လပ်မှုမရှိတာနိုင်ငံတကာလူ့ခွင့်ရေးဥပဒေတွေနဲ့ကိုက်ညီမှုမရှိတာတွေဟာနိုင်ငံသားတွေရဲ့လူ့ခွင့်ရေးတွေကိုချိုးဖောက်နေတာပါပဲလို့မစ္စတာကင်တာနာကပြောသွားတာပါမစ္စတာကင်တာနာခင်ဗျာဒီကနေ့ဆိုရင်နိုင်ငံတဏ္ဍာရီလျားက NLD ပါတီဝင်တွေအတော်များများအဖမ်းဆီးခံရပါတယ်ဒီလိုစစ်စိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေတာနဲ့ပတ်သက်လို့ရက်တန့်သွားအောင်ကမ္ဘာနိုင်ငံတွေအထူးသဖြင့်ကုလသမဂ္ဂအနေနဲ့ဘာတွေများလုပ်နိုင်အောင်မလဲခင်ဗျာဒါမှမဟုတ်ဘာမှလုပ်မပေးနိုင်တော့ဘူးလားဆိုတာပြောပါဦးဗျာ
No of course as we received all the information regarding these new developments these new arrests in the country
အများကြီးလှုပ်ပေးနိုင်တာပေါ့ဗျာဒီကနေ့အသက်ဖမ်းဆီးခံရတဲ့တရင်အချက်လက်တွေအားလုံးစုဆောင်းရရှိပြီးဆိုတာနဲ့သူတို့ကိုပြန်လှုပ်ပေးဖို့တောင်းဆိုနိုင်ပါတယ်။အနေဆုံးအစ်စ်အနေနဲ့ဘာကြောင့်ဖမ်းဆီးတာလဲ။သူတို့ကိုဗမာထိမ့်သိမ်းထားတယ်လဲ။ဘလို့အပြစ်ပေးအရေးယူထားတယ်လဲ။စတဲ့တရင်အချက်လက်တွေကိုအစိုးရထံကရရှိအောင်တောင်းဆိုဆောင်ရွက်နိုင်တဲ့နည်းလမ်းတွေအများကြီးရှိပါတယ်လို့မစ္စတာကင်တာနာကပြောသွားတာပါ။ပြီးခဲ့တဲ့တရင်နှစ်ပတ်လောက်ကပဲကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာစစ်အစိုးရကိုယ်စားလှယ်ကအကျဉ်းသားတွေလွှတ်ပေးမယ်ဆိုပြီးပြောသွားတာရှိပါတယ်။အဲ့ဒီအကျဉ်းသားတွေထဲမှာနိုင်ငံရေးအကျဉ်းသားတွေအတော်များများပါလိမ့်မယ်လို့ကောမစ္စတာကင်တာနာအနေနဲ့ယုံကြည်ပါသလားလို့မေးမြန်းခဲ့ရမှာ
The government of Myanmar has released some prisoners but there were a very small proportion in
စစ်စွာလွတ်ပေးခဲ့တဲ့စည်ရင်းကိုပြန်ကြည့်မယ်ဆိုရင်နိုင်ငံရေးအကျဉ်းသားကစုစုပေါင်းအရေအတွက်ရဲ့အချိုးအစားနဲ့တိုင်းထွာကြည့်မယ်ဆိုရင်အ ਨੇ အချင်းပဲရှိပါတယ်ကျွန်တော်လည်းမြန်မာအစိုးရရဲ့ပြောဆိုချက်တွေကိုကြားပါတယ်ရွေးကောက်ပွဲမတိုင်ခင်လူငင်းချမ်းသာခွင့်ပေးမယ်လို့ပြောထားပါတယ်ဒါပေမဲ့ပြည်ထနာကစစ်အစိုးရကနိုင်ငံမှာနိုင်ငံရေးအကျဉ်းသားရှိတယ်ဆိုတာကိုအတိအမှန်မပြုပါဘူး။တာမန်အကျဉ်းသားတွေလိုပဲပြောနေပါတယ်။ဒါပေမဲ့ကျွန်တော်အပါအဝင်နိုင်ငံတကာကအားလုံးမြင်နေကြတာကနိုင်ငံရေးအကျဉ်းသား2000ကျော်ရှိနေတယ်ဆိုတာပါပဲ။ဒါကြောင့်ကျွန်တော်ကတော့နိုင်ငံရေးအကျဉ်းသားတွေအများကြီးလွတ်မြောက်လိမ့်မယ်လို့မျှော်လင့်မထားပါဘူး။ဒါပေမဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ရေးကိစ္စကိုဆက်လက်ပြီးကြိုးပမ်းဆောင်ရွက်သွားမှာပါပဲလို့မစ္စတာကင်တာနာကပြောသွားတာပါ။ပြီးတော့သူ့အနေနဲ့မြန်မာနိုင်ငံကိုနောက်တစ်ခေါက်သွားရောက်နိုင်ဖို့စီစဉ်နေတယ်လို့လည်းမစ္စတာကင်တာနာကပြောပါတယ
် And of course in order to carry out my mandate I would like to go again into the country
and ကျွန်တော်ပြီးခဲ့တဲ့နှစ်ဩဂုတ်လကတခါအခုနှစ်ဖေဖော်ဝါရီလကတခါမြန်မာနိုင်ငံကိုသွားခဲ့ပါတယ်ချမှတ်ထားတဲ့တာဝန်တွေဆောင်ရွက်နိုင်ဖို့အခုနှစ်မကုန်ခင်မြန်မာနိုင်ငံကိုနောက်တစ်ခေါက်သွားနိုင်အောင်လည်းစီစဉ်နေပါတယ်အစိုးရကလည်းပြောထားပြပါပြီကျွန်တော်တာဝန်အရမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ဖို့ပါပြီးတော့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေဘယ်လိုရှိတယ်ဆိုတာကိုဂျနီဗာမြို့ကကုလသမဂ္ဂလူခွင့်ရေးကောင်စီမှအသေးစိတ်ရှင်းလင်းတင်ပြဖို့ပါဒါမှလည်းလူခွင့်ရေးကောင်စီအနေနဲ့အရေးပါတဲ့ကဏ္ဍကနေဆောင်ရွက်နိုင်မှာပါကျွန်တော်ဒီတာဝန်ဆက်ယူခဲ့တာ2008ခုနှစ်မေလကစပြီးအဲ့ဒီကာလတခြားမှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိဘူးဆိုတာအစိုးရခန့်သားတွေထုတ်ပြန်ခဲ့ပြီးပါပြီဒါကြောင့်ပဲလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာအောင်တခြားနည်းလမ်းတွေအများကြီးရှာအောင်မှာပါလုံဆောင်တဲ့နီလန်တစ်ခုကိုပြောရမယ်ဆိုရင်နိုင်ငံတွင်းကထုတ်ဖော်ပြောဆိုခွင့်မရှိတဲ့ပြည်သူတွေအတွက်ထုတ်ဖော်ပြောဆိုပေးဖို့ပါဒီအတွက်အခုလိုပြောနေရတာလည်းဖြစ်ပါတယ်ပြီးတော့ဒီလူခွင့်ရချုပ်ဖောက်မှုတွေကိုကုလသမဂ္ဂလူခွင့်ရကောင်စီအဖွဲ့ဝင်နိုင်ငံတွေကနေပြစ်တင်ချုပ်ချဖို့လိုပါတယ်မြန်မာနိုင်ငံကိုသွားပြီးနိုင်ငံရေးအကျဉ်းသားတွေကိုတွစ်ဆုံမေးမြန်းနိုင်ဖို့အစိုးရဘိုင်းနဲ့ရောဝန်ထမ်းအရာရှိတွေနဲ့ပါစကားပြောဖို့လိုပါတယ်ဒီလိုနည်းနဲ့ပဲအောင်မြင်အောင်ချင်းကဲဆောင်ရွက်သွားရမှာပါပဲနောက်ဆုံးအခြေအနေကတော့ဒီကနေ့ NLD ပါတီဝင်တွေဖမ်းဆီးခံရတာဒေါအောင်ဆန်းစုကြည်ရဲ့အမှုကိုအော်ဂူလာ17ရက်နေ့အထိရွှေဆိုင်းလိုက်တာအထိကျွန်တော်အားလုံးသိထားပြီးပါပြီအခြေအနေတွေကိုအလေးထားစောင့်ကြည့်နေပါတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်မစ္စတာ Thomas Ohe Kindana ကပြောပါရခင်ဗျာ